ီခဲ့တဲ့တရင်ပတ်ထဲဆီးရကလူအများပြားတိတ်ဆုံးစေတဲ့ဓာတ်ရုပ်နဲ့တိုက်ခိုက်တာဟာဆီးရအာနာရှင်ဘက်ရှယ်အာဆတ်ကိုနိုင်ငံတကာကရှုံချမယ်အရေးအကာအကွယ်ပေးဖို့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဗုဒ္ဓဖူးနဲ့ဆုံးဖြတ်ချက်ကိုရုရှားကဗီဒီယိုအာနာ3ပယ်ချခဲ့ပါတယ်။ဗီဒီယိုအာနာ3ပယ်ချမယ်တဲ့ဟာရုရှားအနေနဲ့တာဝန်ခံမှုမရှိတာဖြစ်တယ်လို့ကုလသမဂ္ဂရဲ့တရားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုကိုပူးပေါင်းဆောင်ရွက်ဖို့ဆန့်ကျင်တာဖြစ်ပြီးဆီးရမှာငြင်းငြင်းရအောင်အထောက်ကူတိုးမြှင့်ပေးမယ်ဆုံးဖြတ်ချက်အတွက်ပါငြင်းဆန်တာဖြစ်ကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်တမန်ကြီးနီကီဟီလီကလုံခြုံရေးကောင်စီကိုပြောပါတယ်။ဒါအပြင်ဒါဟာရုရှားကစီးရီးယားသမဂ္ဂဘက်ရှာအဆက်ဘက်ကနေရက်တည်ဖို့အတွက်နောက်တစ်ချိန်ထပ်ပြီးဆုံးဖြတ်ခဲ့တာဖြစ်တယ်လို့လည်းပြောပါတယ်။မဲခွဲဆုံးဖြတ်ရမှာထောက်ခံတဲ့ဆယ်မဲကောက်ကွယ်မဲ၃မဲနဲ့ဂျားနေမဲက၃မဲပါ။ဗြိတိန်ပြင်တင်တဲ့အမေရိကန်ပြည်အောင်စုတို့ကရေးဆွဲခဲ့တဲ့အရေးယူမှုကိုရုရှားကလည်းပိတ်ပင်ပစ်ခဲ့တာဖြစ်ပါတယ်။တရုတ်ကဆက်ဆက်ပါပါရုရှားဘက်ကမရက်တည်ပဲနဲ့ဂျားနေမဲပေးပါတယ်။အများဆုံးဖွဲ့ဝင်နိုင်ငံမဟုတ်တဲ့ဘူလေးရှားကကောက်ကွယ်မဲထည့်ခဲ့တယ်လို့အက်သီယိုးပီးယားနဲ့ကဇက်စတန်တို့ကတော့တရုတ်မျိုးစုဂျားနေမဲပေးပါတယ်။အခုဆုံးဖြတ်ချက်မူကြမှာတန်းဝေတုံတက်ခဲ့ကိုအပြစ်တင်ချုပ်ချထားတယ်လို့ဘာလို့ဖြစ်ခဲ့လဲဆိုတော့သိရဖို့အတွက်နိုင်ငံတကာစုံစမ်းစစ်ဆေးဝင်ဖို့ပါတောင်းဆိုထားပါတယ်။အစောပိုင်းတော့အလားတူမူကြမ်းတင်ဖို့ပြီးခဲ့တဲ့စက်တဘရီနဲ့မဲခွဲဆုံးဖြတ်ရမှာတော့မအောင်မြင်ခဲ့ပါဘူး။ဒီလိုရုရှားပြောတယ်လို့ဆီးရအာနာရှင်ဘက်ကအပြစ်မရှိဘူးဆိုရင်ဒီဆုံးဖြတ်ချက်ထဲကပန်ချားချက်ကြောင့်ရလာမယ့်အချက်လက်တွေကလည်းသူ့မှာအပြစ်မရှိတာတွေ့နေမှာဖြစ်တယ်လို့အပြစ်ရှိနေတော့ရုရှားကဝိုင်းအထင်ခံရနိုင်တယ်လို့လည်းတမ်မတိရှင်လီကပြောကြားခဲ့ပါတယ်။